အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့68ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ပြီးဒီကနေ့မနက်မှာရန်ကုန်ကိုပြန်ရောက်လာတဲ့သမ္မတဦးသိန်းစိန်ကိုမြန်မာပြည်သူတွေနဲ့အတူနိုင်ငံရေးပါတီတွေအမှုပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေတွားရောက်ကြိုဆိုခဲ့ကြပါတယ်။ဒါဟာသမ္မတရဲ့ခီးစဉ်အတွင်းအောင်မြင်မှုရခဲ့တာတွေကြောင့်လူထုကကြိုဆိုတာဖြစ်နိုင်တယ်လို့နိုင်ငံရေးပါတီတွေကသုံးသပ်ပြောဆိုသလိုအရင်အာဏာရှင်လက်ထက်မှာတွေ့ကြုံခဲ့တဲ့အခြေအနေတွေနဲ့မတူဘဲနဲ့ထူးခြားတဲ့အတွေ့အကြုံဖြစ်တာကြောင့်သမ္မတအနေနဲ့အံ့အားသင့်ပြီးဝမ်းသာမှုဖြစ်ခဲ့ရတယ်လို့သမ္မတယုံညွှန်ကြားရေးမှူးဦးစော်ထေကပြောပါရယ်အသေးစိတ်ကိုတော့ဘန်ကောက် VOE ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။သမ္မတဦးသိန်းစင်ရဲ့အမေရိကန်ခီးစဉ်ဟာပြည်တွင်းပြည်ပမှာရှိတဲ့မြန်မာအရေးလိလဆောင်ကြည့်သူတွေအကြားအောင်မြင်မှုရခဲ့တဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ရေးပြောအားဖြင့်သုံးသပ်ပြောဆိုနေကြတာပါ။ဒီခီးစဉ်တွင်အမေရိကန်နိုင်ငံနဲ့စီးပွားရေးအရာဆက်ဆံရေးတွေတိုးတက်ကောင်းမွန်စေမဲ့သဘောတူညီမှုတွေအပြင်အမေရိကန်တို့ဘက်ကလည်းမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေကိုလျှော့ချပေးမယ်ဆိုတဲ့ဂရုကဝတ်တွေကိုရရှိခဲ့တာပါ။ဒါ့အပြင်ကုလသမဂ္ဂနဲ့တခြားနိုင်ငံတွေအကြားမှာလည်းအရင်စစ်ဆိုးရလက်ထက်တုန်းကလိုမဟုတ်ဘဲမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာမြင့်တက်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့အတွက်ဒီကနေ့မနေ့ရန်ကုန်လေစိတ်ကိုသူပြန်ရောက်တဲ့အချိန်မှာမြန်မာလူထုကဝမ်းပန်းတသာနဲ့ကြိုဆိုကြတာဖြစ်တာကြောင့်သမရအနေနဲ့အံ့အားသင့်ဝမ်းသာဖြစ်မိတယ်လို့သမရယုံညွန့်ကြရေးမှူးဦးစော်ထေးကပြောပါတယ
်လို့ကြိုဆိုတဲ့အတွက်သမရကြီးကနံပါတ်1မထင်မှတ်ဘဲနဲ့ဆံဝေါ်ပါတယ်ဝမ်းမြောက်ဝမ်းသာလည်းဖြစ်ပါတယ်ပြီးတော့လာကြိုတဲ့လူတွေကိုဟိုကျေးဇူးတင်ဝမ်းမြောက်ကြောင်းသူတစ်ဖက်ဝါပြောနေပါတယ်နံပါတ်2ကတော့ဒါဒီကျွန်တော်တို့ရဲ့ပုဂ္ဂလိကမြင်ရဆိုရင်ဟိုပြုပြင်ကြောင်းလဲရေးပေါ့နော်ပြည်သူလူထုသူဝါတဲ့ပြုပြင်ကြောင်းလဲရေးဆက်လက်ဆောင်ရွက်မယ်ဒီရှေ့ရှေ့ပေါ့နော်ခရီးမှာသူ့အတွက်ဒါကြီးမားတဲ့ထောက်ခံအားပေးမှုပေါ့နော်ကျသွားတာဒါနဲ့ပတ်သက်ပြီးတော့သူ့အတွက်ပို့ပြီးတော့သူ့ရဲ့ကြောင်းလေးဆောင်ရွက်ဖို့တုံ့ပြန်ချက်တွေပို့မှုခိုင်မာသွားစေမယ်ဆိုတဲ့အသေးပဲလေးတော့ကျွန်တော်တို့ကတော့ခံစားမိပါတယ်သူ့တပည့်ပေါ့ဒီမြန်မာနိုင်ငံပြည်သူတရားလုံးပေါ့နော်ဥမာတော်ရန်သူကြီးတို့ဟိုဒီဘက်ကလွတ်တော်လို့အပါဝင်ပေါ့နော်အားလုံးတော့နိုင်ငံသားတွေကြိုးစားအထောက်အပံ့နဲ့နိုင်ငံတကာကဒီလိုထားခဲ့တာကသူ့ကအဲ့ကျိုးရလာတဲ့နိုင်ငံကားလေမှာမြန်မာနိုင်ငံရဲ့အနေအထားကိုထိုက်တဲ့နေရာတစ်ခုကိုရောက်အောင်လှုပ်ဆောင်လာခဲ့တာကိုပြည်သူလူထုကအပြီးမှန်ကြီးချိုးဆိုတယ်ဆိုတော့သဘောလေးသွားတွေ့ရပါတော့
။တမရကိုဒီမနေ့သွားကြည့်ကြတဲ့အထဲတမရရဲ့ပါတီဖြစ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဝန်ကြီးတွေပါတီဝင်တွေအပြင်တခြားအတိုက်ခံပါတီတွေအမှုပညာရှင်အတန်းဝိုင်းကအထင်ကရပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းရှင်တွေလည်းပါဝင်ပါတယ်။သမရရဲ့ခီးစဉ်အတွင်းရရှိခဲ့တဲ့အောင်မြင်မှုတွေကိုအတိအမှပြုတဲ့အနေနဲ့ကြိုဆိုတာဖြစ်တယ်လို့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ
်ခီးစဉ်ကတော့ထူးခြားတယ်ဆိုတဲ့အပိုင်းကတော့ဗျာ90အကျော်မှာရည်ရွယ်ချက်တွေနောက်တဲ့သမရဟာကုသမဂ္ဂကိုတက်တယ်ပေါ့ဗျာနောက်တက်တဲ့အခါမှာလည်းနိုင်ငံနဲ့လူမျိုးကြိုးစည်းပွားကိုဆောင်ရွက်ဖို့တကယ်အာဒီတရှိပြီးတော့တကယ်လည်းပြည်ရင်ကြောင်းလေးရေးကိုအားလုံးကစားကြိုးပမ်းဖို့တာဆူပြီးလှုပ်ဆောင်နေတဲ့ပုဂ္ဂိုလ်နောက်ပြီးတော့ကျွန်တော်တို့အဲ့အချိန်ကမှမျိုးအမေရိကန်နိုင်ငံလိုနေရာမျိုးသွေးသမက်ကလိုနေရာမျိုးရှိတဲ့နေရာမှာသွားပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံတကာရယူကိုပေါ်ပြနိုင်အောင်လုပ်မယ့်ဟာတွေကိုတောက်ကျိုးဆွဲမရှိဘဲနဲ့ပေါ့ဗျာတောက်ကျိုးလုံးလုံးနဲ့သူပြောပြင်ကြောင်းလဲမယ့်ဟာတွေကိုပွင့်လင်းသွားပြောပြီးတော့နိုင်ငံတကာဇက်ကုံဘုံမြန်မာနိုင်ငံကိုတိတ်ခါရှိတက်နေအောင်ကြိုးပမ်းခဲ့တာကိုကျွန်တော်တို့အားရမိတယ်လေအဲနောက်ပြီးတော့ဒီစီးပွားရေးပြည့်စုံမှုကိုလည်းပဲပြန်ဖွင့်ပေးဖို့တိုင်းတာလီသူပြောဆိုခဲ့တဲ့ဆွဲဟာကိုလည်းအမှတ်ပေးတဲ့အနေနဲ့ကျူရီကကျူတယ်ထင်ပါတယ်။နောက်နိုင်ငံသားပြည်သူတွေကသူတင်မြှောက်ထားတဲ့နိုင်ငံသမရပေါ်မှာဟိုးတုန်းကအရင်ရင်သမရတွေလူကြီးလူဟန်နဲ့မတူဘဲနဲ့ကွဲခြားစွာစောင့်ဆောင်ရည်နဲ့လှုပ်လာတဲ့သမရကိုအမှတ်ပေးတဲ့သဘောနဲ့ကျူကြတာဖြစ်ပါလိမ့်မယ်ဗျာ
။အမျိုးသားဒီမိုကရေစီအင်အားစုအနေနဲ့ပါတီအဖွဲ့ချုပ်ယုံကဒီကြိုဆိုရေးအစီအစဉ်မှာဝင်ရောက်ပါဝင်ခြင်းမရှိပေမဲ့လည်းသမရရဲ့အောင်မြင်တဲ့ခီးစဉ်အပေါ်ထောက်ခံထားပြီးဖြစ်တဲ့အတွက်တခြားသက်ဆိုင်ရာမြို့နယ်ရုံးခွဲတွေအနေနဲ့လွတ်လပ်စွာတွားရောက်ကြိုဆိုခွင့်ပြုထားတာဖြစ်တယ်လို့ဥက္ကမောင်ဆွေကပြောပါတယ်။ဒီကနေ့ရန်ကုန်လေစိတ်မှာသမရဦးသိန်းစင်ကိုတွားရောက်ကြိုဆိုကြသူအရေအတွက်ဟာ1000ဝန်းကျင်လောက်ရှိမယ်လို့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ။